မြန်မာနိုင်ငံမှာအရက်သားတွေနဲ့ကုညီထောက်ပံ့ပေးနေတဲ့လုပ်သားတွေထပ်ပြီးတိုက်ခတ်မခံရအောင်ကုလနဲ့အဖွဲ့ဝင်နိုင်ငံတွေအနေနဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့မြန်မာနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအဖွဲ့24ဘွဲ့ကတောင်းဆိုထားပါတယ်။အခုလိုကာလမှာလူသားချင်းကုညီဆောင်ရွက်ပေးနေသူတွေရဲ့မြေပြင်အနေအထားကဘယ်လိုရှိနေပါသလဲ။ဒါနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့တရင် Children အဖွဲ့ဝင်2ဦးနဲ့အရတား35ဦးထဲမှနေမိရှုတက်ပြက်ခံရတဲ့ပုံမှာပြစ်တင်ရှုတ်ချကြောင်းနဲ့ဒီဖြစ်စဉ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီအပါဝင်အာဆီယံအနေနဲ့ချက်ချင်းအရေးယူဆောင်ရွက်မှုတွေလုပ်ဖို့မြန်မာနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်း14ဘွယ်ကတောင်းဆိုထားပါတယ်February 1ရက်ဆင်းရနာတိမ်မှုနောက်ဆက်တွဲပြည်တွင်းပဋိပက္ခတွေအတွင်းမှာအကူအညီလူသူတွေပုံများလာပြီးတော့ဒီထဲမှာတိုက်ပွဲတွေကြားထွက်ပြေးတိမ်းရှောင်နေရသူတွေလည်းအများပြားပါဝင်လာပါတယ်။ရန်ကုန်မြို့မှာတော့ COVID ကပ်ရောဂါတတရလိုင်းပြင်းထန်ခဲ့တဲ့ကာလကလေးကစားဝတ်နေရေးမပြေလည်သူတွေများလာပြီးသူတို့ကိုတနိုင်တပိုင်ကူညီပေးနေသူတွေလည်းရှိပါတယ်။အစားအသောက်နဲ့စေဝါလိုအပ်ချက်တွေအရင်ကဆိုရင်တနေရာကနေတနေရာတဲသွားလို့အဆင်ပြေပေမဲ့အခုနောက်ပိုင်းမှာလမ်းတစ်လျှောက်အစ်စ်စီများလာပြီးတော့မတင်ငါရင်ရဲစခန်းအထိခေါ်ယူစစ်ဆေးတာတွေရှိလာတယ်လို့လည်းပြောပါတယ်။ဒါအပြင်ကိုထီလက်ရောက်ရိုက်နှက်ခံရတာတွေပါကြုံရတယ်လို့ကိုရင်ကြုံတွေ့ခဲ့ရတဲ့ပရာဟီတာကုညီဆောင်ရဲ့ပြီးနေသူအမျိုးသမီးတူကပြောပါတယ်
။စံနေမတဲပဲနဲ့မျိုးရဲရနေပြီးတော့ပဲကျွန်တော်ပတ်စံနေပဲဝေတော့ဘူးနော်။အစံစီကတိန်ကို2000ဝဲစာဆိုလို့ရှိရင်ပတ်စံ2000ဝဲပဲပေးလိုက်တာပေါ့တိန်စာအဲ့လိုမျိုးပေးလိုက်တယ်စံတဲဘူးကကျတော့ကျွန်တော်အခွင့်အရေးမှာခေါင်းဆောင်တယောက်ဖြစ်နေတယ်ဒီကနေ့တဲဘူးကြတော့မလွှဲတော့ဘူးအရှိမတွေလည်းရိုက်ခံရတာဒီပိုင်းလည်းရှိတယ်ခံမထိုးရပါရှိတယ်ဆိုတော့ခံလည်းမခံဘူးချုပ်ထဲလည်းမထည့်ဘူးလိုရင်ခေါ်လိုက်တယ်သူတို့ကဘာတင်းနေရလဲရတယ်အဲ့လိုမျိုးတင်းနေပါရတယ်ဆိုလို့ရှိရင်အလိုင်းအဲ့လိုမျိုးခေါ်ခေါ်ဆက်တယ်ဆက်ပြောလို့ရှိရင်ဘာမှမသိဘူးဖြစ်နေကန်နေဘူးကလန်ပြောလဲရိုက်တယ်ဒီလိုပုံစံမျိုးတွေလုပ်တာပေါ့အခုလည်းကြည့်ရတော့
ရန်ကုန်မြို့ရင်းမှာဆိုရင်အခုလိုတားဆီးတာတွေပို့ပြီးတော့တင်းကျပ်လာတယ်လို့ရန်ကုန်မြို့ကံတွေကပြောပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေး PDF အဖွဲ့တွေရဲ့ပြစ်ခတ်မှုတွေရှိနေတဲ့နေမြေမတည်ငြိမ်တဲ့ဒေသတွေကပရဟိတအသင်းအဖွဲ့တွေအနေနဲ့လည်းအခုကာလမှာဒုက္ခရောက်နေသူတွေကိုအကူအညီပေးနိုင်မှုခက်ခဲလာပါတယ်ကရင်ပြည်နယ်တွင်ကလူမှုကူညီအဖွဲ့တစ်ခုကတော့အကူအညီတောင်းလာသူတွေကို24နာရီပတ်လုံးအကူအညီပေးနိုင်မှုဆိုတာသူတို့ရဲ့လူမှုရေးကြောင့်မဖြစ်နိုင်တဲ့အခါတွေလည်းရှိနေတယ်လို့ဆိုပါတယ
်ကျွန်တော်တို့လူမှုရေးအသင်းတွေပြိုင်တာအသင်းတွေကြတော့ပုံရင်းလေးကြောင်းမဲ့ဆိုကျွန်တော်တို့တစ်ဖက်ဆောင်လိုက်မယ်ဆိုရင်အဆင်မပြေတဲ့အတွက်ကျွန်တော်တို့ကြားနေရမှာဟိုဘက်ကလည်းကျွန်တော်တို့ကဥပါသလိုဒီဘက်ကလည်းကျွန်တော်တို့ကူပါမယ်အဲ့လိုပုံစံပေါ်အမှားရအဲ့ဒါကြောင့်ကျွန်တော်တို့ကတော့အချိန်အရရကိုတုံ့တက်ပြီးတော့နေနေမတည်ငြိမ်ရအားမျိုးဆိုကျွန်တော်တို့အနေနဲ့ဘယ်လိုမျိုးပုံစံနေနဲ့ညမ်းလေကျန်တို့အပိုင်းလေးရှိတယ်ကျွန်တော်ဒီဘက်ဆူအပိုင်းလေးရှိတယ်ဆိုတော့ကျွန်တော်တို့ကငါဖတ်လို့အဆင်ပြေပြေနဲ့ကျွန်တော်တို့ကတည်င်းပိုးစနစ်နဲ့သွားရတော့ပေါ့မိုင်းကျလို့အကလောကအဆင်သွားလို့အဆင်မပြေပါဘူးဆိုကျွန်တော်တို့ကတော့နားရတော့ပေါ့ဒီစဉ်ကြီးကားတော့ဗျအရက်စကားနဲ့ကြိုးအောင်မယ်ဆိုရင်တော့
ပကိုးတိုင်းမှာတော့အေးပေါ်လူနာတင်လာတဲ့ကဲဆယ်ကြီးကားတွေကိုလိုက်စင်မရှိလို့တားဆီးစစ်စီရီကြောင့်ကဲဆယ်ကြီးလမ်းကြောင်းမှာအခက်အခဲတွေရှိတယ်လို့ပြောပါတယ
်ဟိုကျွန်တော်တို့ပရိုက်ဗိုက်တင်နေရတဲ့မအဲဟိုဒီပြည်သူရှင်တွေကလူတန်းသားလို့တာကျွန်တော်တို့ကလည်းဟိုလောက်ကဲ့လို့ရတာလေဒီအေးပေါ်လူနာတင်တားတွေပါတယ်ဆိုတာလည်းကျွန်တော်တို့မှာလိုင်စင်ကားတွေကမရှိဘူးလဲတာပေါ့လိုင်စင်ကားတွေမရှိတော့လိုင်စင်ကားတစ်စီးကိုကျတော့လူဦးကျတော့အလူရှင်တွေဘက်ကလည်းမလို့ရဘူးဒီအဲ့တော့ဒီလိုင်စင်မရှိနေတဲ့ဘက်တုံးပြီးတော့ကျွန်တော်တို့တွားနေရတယ်တွားနေရပေါ့ကတို့ကအဲ့လိုစားပြီးစစ်ဆေးမှုတွေလုပ်ရတဲ့ပုံမှာကျတော့အများကြီးအခက်အခဲပြောရတာပေါ့ကျွန်တော်တို့တည်းအခက်အခဲမဟုတ်ဘူးကျွန်တော်ပြည်သူလူထုတော့ပါအခက်အခဲပြောရတယ
်အာဏာသိမ်းထားတဲ့ကာလအတွင်းအများကျူးဆောင်ရွက်ပေးနေတဲ့ပရဟိတဆောင်ရွက်ပေးနေသူတွေရဲ့မြေပြင်အခက်အခဲတွေဖြစ်ပါတယ်ပရဟိတကူညီဆောင်ရွက်ပေးနေသူတွေကတော့သူတို့ရဲ့လူသားချင်းစာနာခြောက်ထားတဲ့လုပ်ငန်းတွေကိုအခက်အခဲအတားအဆီးမရှိအရင်လိုဆောင်ရွက်ပေးနိုင်ဖို့မျှော်လင့်နေကြပါတယ်ရှင်